ကိုရင်မင်းအောင်ရဲ့အခုကွာလာလမ်းပူမှာပဲလား
အဲဟုတ်ကဲ့ကျွန်တော် KM ပါခင်ဗျာ
ခင်ဗျာဆောက်လို့ရေလုပ်ငန်းလုပ်နေဆိုတော့လုပ်ငန်းကင်ကန်းတွေရောအဆင်ပြေရလားဗျအ
ဲကျွန်တော်ပိုင်လာအကုန်လုံးစဉ်းကြည့်ပါတယ
်အခုနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကြီးမလေးရှားကိုဇူလိုင်လကုန်တာမှဟုတ်ဩဂုတ်လတည်းမှာလာမယ်လို့ကျွန်တော်တို့သတင်းကြားတယ်ပေါ့ကိုရင်မင်းအောင်တို့အဲ့သတင်းကြားပြီးပြီလား
အာကျွန်တော်ဒီနေ့တော့ဒီနေ့တော့ကြားလိုက်ပါတယ်ဒီဝင်ဒေါ်ဆန်းစုကြည်အဲဒီလိုလာမယ်ဆိုတော့ကိစ္စအကြောင်းလေ
းမြန်မာတွေတော်တော်စိတ်ဝင်စားလားဗျာဒေါ်အောင်ဆန်းစုကြည်လာမယ်ကိစ္စအ
ာတော်တော်စိတ်ဝင်စားကြတယ်အကုန်လုံးက
โอเคအဲ့တော့ကိုရင်မင်းအောင်ရေလက်ရှိခင်ဗျားတို့ဒီမလေးရှားနိုင်ငံမှာရောက်နေတဲ့မြန်မာအလုပ်သမားတွေရဲ့အကြောင်းကိုကျွန်တော်သိကျင်တယ်အဲ့တော့ခင်ဗျားတို့အခက်အခဲတွေဘာတွေရှိလဲ
အတွေ့အကြုံတွေကတော့တနေရာနဲ့တနေရာမတူကြဘူးတချို့နေရာကျတော့ကောင်းတယ်လို့တချို့နေရာကျတော့လည်းမကောင်းကြဘူးအလုပ်သမားတို့ကတို့တော့တချို့တော့ကျတော့ဒီ ODI ပေးမယ်ပြောပြီးတော့လော်ပြီးပတ်စံမရှင်ပတ်စံချင်းတဲ့ခါကျတော့လည်းနေတဲ့စရိတ်တွေအကုန်လုံးဖြတ်သူတို့တော့ဗာပတ်စံမှမကြံကြဘူးဒါတလလုံးမှာပတ်စံ200 300လောက်ဘယ်လိုလို့သူတို့တော့အစီအစီမှာတော့ဒီသူတို့အဲ့ဒီ agent ပေါ်မှာလည်းမူတည်ပါတယ် agent တွေလောက်စားတဲ့ပေါ်မှာလည်း agent တွေကလည်းအဲ့အိတ်ကြားတွေကဖြတ်စားကြတယ်လေ
ဟုတ်ကဲ့
အဲ့အဲ့လေးတွေလည်းရှိတယ်အဲ့လေးတွေကလူတွေတော်တော်များလဲခံရတဲ့လူတွေခံရတာပေါ့လေ
ဟုတ်ကဲ့အတချို့ကတော့ပြောပြတာကဒီမလေးရှားမှာမြန်မာအလုပ်သမား9သိန်းရနေ9သိန်းလောက်အတွင်းရှိနိုင်တယ်လို့ပြောတယ်။အဲ့ဒါဖြစ်နိုင်လားခင်ဗျ။အ
ဲ့ဖြစ်နိုင်ပါတယ်ခင်ဗျဖြစ်နိုင်ပါတယ်။အဲတစ်ခေါက်လာလို့ရှိရင်လေနဲ့လာလို့ရှိရင်ရောက်တစ်နေ့တစ်နေ့ပဲ300 400လောက်
။အဲ့တော့မလေးရှားမှာမြန်မာနိုင်ငံသားအများစုကဒီ passport ကင်ထားတာလားဒါအမှုမရှိဘူးလား
။ဟိုနေတကွက်စီလောက်ရှိကြတော့ပေါ့ passport ကင်ထားလို့လည်း passport မကင်ထားလို့သူတို့ကြတော့ကုန်ဒီမှာအလုပ်မကောင်းတော့အဲပြောင်းလို့ဟိုဖြစ်သွားတာတွေအဲ့ဒါတွေလည်းရှိကြတာပေါ့။
ဟုတ်ကဲ့အများစုကအဲ့တော့ဘာလုပ်ငန်းတွေလုပ်နေကြတာလဲခင်ဗျာ
အများစုကစားတောက်ဆိုင်စက်ရုံစားတောက်ဆိုင်နဲ့စက်ရုံများပါတယ်ကိုယ်စားရှင်ကြတော့ညီမနည်းတယ်ကိုယ်စားရှင်ဘိုင်းကြတော့ဘယ်လိုပြောလဲဦးကိုယ်စားရှင်ဘိုင်းကအကုန်လုံးဘင်္ဂလားဒေ့ရှ်ညားတယ်လေညီမတွေကမလုပ်နိုင်တာများတယ်ကိုယ်စားရှင်ဘိုင်းက
ဟုတ်ကဲ့အဲ့တော့ဒီရပိုင်းအတွင်းဖမ်းဆီးတာတွေရောရှိလား
လောတဲ့တော့ဖမ်းဆီးနေပြီးတော့ညိနေပါတယ
်ဟိုတော့ကတော့ဒီမြန်မာဗုဒ္ဓဘာသာတွေအသက်ခံရတာတွေရှိတော့ဗောနော်အခုရောအဲ့ဒီကိစ္စတွေဆက်ပြီးဖြစ်သေးလားမဖြစ်တော့ဘူ
းအခုအဲ့ဒီကိစ္စတွေကအကုန်လုံးငင်းသွားပါပြီအားလုံးကငင်းရသွားပါပြီဘာမှတော့မဖြစ်ပါဘူ
းဟုတ်လားမလေးရှားရောက်နေတဲ့မြန်မာနိုင်ငံကဒီမြန်မာဗုဒ္ဓဘာသာတွေနဲ့တခြားမြန်မာပြည်ပဲသွားတဲ့မွတ်စလင်ဖြစ်ဖြစ်တခြားမွတ်စလင်တွေဖြစ်ကြမှာအခုအခက်ရန်ဖြစ်ပေါ်တာတိတ်မရှိတော့ဘူးအဲ့လိုလား
ဟာဦးဒီလက်တော့ဗာတင်းမှဝန်မကြတာအဲ့ဒီကိစ္စတွေ
အဲ့တော့ကိုရင်မင်းအောင်ပြောတဲ့ဆော့သွားဒီမြန်မာအလုပ်သမားတွေရဲ့အခက်အခဲတွေကိုအဲ့တော့ဘယ်လိုဖြေရှင်းပေးရင်ရမလဲခင်ဗျအဲ
့ဒါကတိုင်းရန်ဆိုင်ရန်တွေကအကုန်လုံးကလိုက်ပြီးတော့မှအဲ့ဒီသူတို့တထေးတွေနဲ့ညှိပေးမှအဆင်ပြေလိမ့်မယ်တထေးတွေကဒီကတထေးတွေကတချို့တွေကစိတ်ကောင်းရှိသလိုတချို့တွေကစိတ်ကောင်းမရှိဘူးလေသူတို့တော့သူတို့ကြည့်ကြတယ်အဲ့ဒါမျိုးတွေတိုင်းရန်ကလိုက်ညှိပြီးလို့ရှိရင်တော့အဆင်ပြေလိုက်မှာပါ
မြန်မာတန်ယုံတွေကိုဒီတက်ဆိုင်ရနိုင်ငံမှာရှိတဲ့မြန်မာနိုင်ငံသားတွေကိုအပြည့်အဝအကူအညီပေးဖို့ဒေါ်အောင်ဆန်းစုကြည်ကညွှန်ကြားထားပါတယ်။ဒီခင်ဗျားတို့မလေးရှားမှာရှိတဲ့မြန်မာတန်ယုံအောင်မြန်မာတွေကိုအကူအညီဘလောက်ပေးလဲခင်ဗျာ
။အခုလောလောဆယ်တော့ကျွန်တော်ဗာတင်းမှတော့မကြားသေးဘူးအဲ့ဒီကိစ္စ။အရင်တော့ကတော့ဟိုးအရင်တစ်ခါတော့ကတော့ကြားဘူးပါလားအကုန်လုံးကိုစော်တုံးကိုရှိတဲ့အချိန်ကတော့ကိုစော်တုံးကိုယ်တိုင်လိုက်လုပ်ပေးတယ်။သူကိုယ်တိုင်လိုက်ပြီးတော့ရှင်းပေးတယ်။ဦးနောက်ပါကျတော့သိတော့မကြားဘူးအဲ့ဒါလေ။
ဒေါ်အောင်ဆန်းစုကြည်အစိုးရတက်လာပြီးနောက်ပိုင်းမှာမလေးရှားမှာရှိတဲ့ဒီမြန်မာနိုင်ငံသားတွေအပေါ်ပေါ့ဗျာတရားဝင်သွားတာပဲဖြစ်ဖြစ်တရားမဝင်ရောက်ရှိနေတာပဲဖြစ်ဖြစ်သူတို့ပေါ်ဘူးဒီမလေးရှားအာဏာပိုင်တွေရဲတွေစသဖြင့်ပေါ့နော်ဒီလူတွေရဲ့ဆက်ဆံရေးရောပြောင်းလဲလားအရင်တိုင်းမဲ့လား
အရင်တိုင်းပါပဲသူတို့တွေကဒီနိုင်ငံကဒေါ်အောင်ဆန်းစုကြည်ကိုသိသိကြသေးတာမဟုတ်ကြသေးဘူးစင်ကာပူတို့ဆိုနိုင်ငံကြီးတွေပိုင်းတွေပဲဒေါ်အောင်ဆန်းစုကြည်ဆိုတာသူတို့ကသိကြတာဒီနိုင်ငံပိုင်းတွေကတော့သိကြတော့အောင်ဖြစ်သေးဘူးတော်ဆန်းကြီးရောက်လာတဲ့အခါကျမှသာအကုန်လုံးကအချိန်တွေတမျိုးပြောင်းလဲသွားကြအောင်ပေါ့လေအန်ဒီတော်ဆန်းကြီးရောက်လာရင်ဆိုတော့ကျွန်တော်တို့မြန်မာတွေအတွက်တော့အရင်အဆင်ပြေလာမယ်လို့ကျွန်တော်တို့မြန်မာတွေအားလုံးမျှော်လင့်ပါတယ်